ထိုင်းဆိုရရဲ့စင်းရဲသားတွေကိုကူညီတဲ့ထောက်ပံ့ကြေးတွေကိုတော့မဲဟောင်းဆောင်ခရိုင်နဲ့တက်ခရိုင်ထဲမှာရှိတဲ့မြန်မာနယ်ဘွားရှမ်းနဲ့ကရင်တိုင်းဘော်တိုင်းရင်းသားတွေရရှိပါတယ်ဒီဩဂုတ်လအတွင်းမှာထောက်ပံ့ပေးတဲ့အစီအစဉ်မှာအခုလိုမျိုးရှမ်းနဲ့ကရင်တောင်ပေါ်တိုင်းရင်းသားတွေအများအပြားရရှိခဲ့တာပါအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံအတွင်းမှာနေထိုင်နေကြတဲ့အခြေခံဝင်ငွေနည်းပါးတဲ့မိသားစုတွေအသက်60နဲ့အထက်တက်ကြီးရွယ်ဦးတွေနဲ့မွေးကိစ္စကလေးငယ်တွေအတွက်2019ခုနှစ်ဩဂုတ်လထောက်ပံ့ကြေးအနေနဲ့မြန်မာကျပ်ငွေ2000ကျွဲလောက်နဲ့ညီမျှတဲ့ဈေးငွေ900ကိုထိုင်းမြန်မာနယ်စပ်မယောင်ဆောင်ခရိုင်အတွင်းကကရင်နဲ့ရှမ်းတိုင်းရင်းသားတွေကိုပေးအပ်ခဲ့တာပါအခုလိုမျိုးအစိုးရရဲ့ထောက်ပံ့ပေးမှုအစီအစဉ်ဟာတောင်ပေါ်နေတိုင်းရင်းသားတွေအတွက်စီးပွားရေးကျက်တဲနေတဲ့ကာလမှာအဆင်ပြေမှုတွေရှိလာတယ်ဆိုပြီးထိုင်းအမျိုးသမီးတို့ကတော့အခုလိုပြောပြပါတယ
်တချို့လူပဲ300ရတာတချို့လူပဲ200ရတာသူရချင်းမတူဘူးဒီလမှာ900တစ်သက်ပဲ900ပေးတယ်နောက်လာဆိုတော့သူ့ပုံမှန်ပြန်ရသွားမယ်300ပဲတောင်ပေါ်သမားတွေလည်းသူတို့နာကြည့်ဆိုရင်သူတို့ပတ်စံမသူတို့နေထောက်လိုက်တယ်လေမပတ်စံမယူလိုက်တယ်အဲ့လိုပေါ့သူတို့စီမံလားဘလို့ဆိုတော့ဆုံးရင်တော့တော့မဖြစ်တော့သူတို့စီမံအနည်းဆုံးပေါ့နော်အစီလေးနည်းနည်းတော့ငပီတို့စာတို့ဘာလေးနည်းနည်းပပတို့ရတော့ဆိုသူတို့ပကမှာတော့ပုံပြီးကောင်းလာတယ်ပေါ့နော်သူတို့ကျန်တဲ့စာလေသူတို့စံတို့ဘာတို့နည်းနည်းပါဝင်ရသေးတယ်အဲ့လိုပေါ့တကယ်တော့သူတို့ပစံနဲ့ချောလာဆိုသူတို့လည်းအနည်းဆုံးနဲ့ဒီဘိုးကြီးဘိုးခါတို့ရသွားတော့ဘောမဟာလာအက်တာတော့လည်းအဲ့အဲ့ပကမှလည်းပြူသွားတယ်အစိုးရကနေတို့ထောက်ပတ်သွားတာပေါ့နော
်တက်ခရိုင်အုံဖံမြို့နယ်ထဲမှာတော့လေထွန်ဆက်စပိုက်ရိုက်ဆက်စတဲ့ကြိယာတွေကိုတုံးနေကြတဲ့တောင်ယာလို့သူတွေကတော့တချို့ဓာတ်စီလိုအပ်ချက်တွေရှိရဆိုရင်ငွေအစားအစားတော့ဝယ်လို့ရတဲ့ကတ်နဲ့ဓာတ်စီတွေလည်းထုတ်ယူလို့ရတယ်လို့ဆိုပါတယ်
တချို့လူလည်းလေတမားလေးဆိုတို့ဓာတ်စီတွေရမှာမှဓာတ်စီတစ်ထုပ်လည်းရတယ်ဥပန်းနေရမှာဆိုတော့ဓာတ်စီပဲတို့တုံလိုက်တယ
်ထိုင်းနိုင်ငံမှာစီးပွားရေးကျနေတဲ့အချိန်အယောင်ဝယ်တွေအဆင်မပြေတာတွေကုန်စည်လုံးတွေကြီးလာတဲ့အခြေအနေတွေကြောင့်စင်ရသားတွေအတွက်ကူညီထောက်ပံ့ပေးတဲ့အစီအစဉ်ဖြစ်တယ်လို့လည်းဆိုပါတယ
်ကာလချိန်မှာအဲ့လိုပေါ့နော်စီးလေဓာတ်စီပဲစေတက်တယ်ဘာလို့လဲတိတ်စီမပြီးပေါ့နော်အသက်ဟိုစင်ရသားလေအဲ့လိုပေါ့နော်တောင်ပေါ်တားတဲ့သားလေအားလုံးပေါ့နော်အာမတို့စည်ရင်းလေပေးထားတဲ့လူဆိုအားလုံးရတယ်အစိုးရကိုယ်တိုင်သူတို့ဖြစ်စေပေးတာလေလေ
ထိုင်းလူဦးရေ80နီးပါးရှိတဲ့အထက်ကဝင်ဝင်နေတဲ့စည်ရင်းဝင်လူဦးရေက9တန်းကျော်ရှိပြီးထိုင်းမြန်မာနယ်စပ်မှာနေထိုင်နေကြတဲ့မြန်မာနယ်ပါတောင်ပေါ်တိုင်းရင်းသားတွေကိုပါဝင်ဝင်နေတဲ့စည်ရင်းမှာထည့်သွင်းပြီးအထိုင်းအစိုးရကထောက်ပံ့ကြေးပေးခဲ့တာပါအခုရရှိခဲ့တဲ့ထောက်ပံ့ကြေးကိုမယောင်ဆောင်ခရိုင်အတွင်းကမဲ့ငောင်မဲ့လနွိုင်းပွေပုံခွန်ယုံစတဲ့နေရာဒေသတွေကတောင်ပေါ်တိုင်းရင်းသားတွေကဗန်မာလာထုတ်ယူနေကြတာကိုလည်းတွေ့ရှိရပါတယ်တက္ကရိုင်ထဲကတောင်ပေါ်သားတွေလက်သမားတွေဟာလည်းအလားတူဒီထောက်ပံ့ပေးငွေကိုနီးစပ်ရာကုန်တိုက်တွေကုန်စုံဆိုင်တွေမှာအစားအသောက်တွေနဲ့သူတို့ရဲ့လိုအပ်ချက်တွေထုတ်ယူနိုင်ကြပါတယ်။စင်ရဲသားတွေအတွက်လစဉ်ထောက်ပံ့ပေးငွေရရှိတဲ့အပြင်ဩဂုတ်လအတွက်ကတော့အထူးအစီအစဉ်နဲ့ဘတ်ငွေ900ထောက်ပံ့ပေးခဲ့တာဖြစ်ပါတယ်ရှင်။